အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုဘက်ကရှေ့ဆက်ဘယ်လိုလှုပ်ဆောင်သွားမလဲဆိုတာနဲ့ပတ်သက်ပြီးတော့အချက်အလက်တွေကိုတနင်္လာနေ့ညမင်းကွန်းပြောကြားမှာသမ္မတထရန့်ဟာတနင်္လာနေ့ညမှာမင်းကွန်းပြောကြားဖို့ရှိပါတယ်။သမ္မတထရန့်အနေနဲ့တောင်အာရှဒေသနဲ့အာဖဂန်နစ္စတန်နိုင်ငံအတွင်းအမေရိကန်ရဲ့ပါဝင်ပတ်သက်မှုတွေနဲ့ပတ်သက်လို့ရှေ့ဆက်သွားမယ့်အစီအစဉ်နောက်ဆုံးအခြေအနေကိုဝါရှင်တန်ဒီစီမြို့တော်ရဲ့အနောက်တောင်ဘက်မှာရှိတဲ့ Fort Meyer စစ်အခြေစိတ်စခန်းကနေကမ္ဘာစံတော်ချိန်အင်္ဂါနေ့တနာ0100 UTC မှာမင်းကွန်းပြောကြားမှာဖြစ်တယ်လို့သမ္မတအင်ပူတော်ကထုတ်ပြန်ပါတယ်။မစ္စတာထရမ့်အနေနဲ့အာဖဂန်နစ္စတန်နိုင်ငံနဲ့ပတ်သက်ပြီးတော့ကျင့်သုံးမဲ့မဟာဗျူဟာအသစ်ကိုဆုံးဖြတ်ချက်ချလိုက်ပြီးဖြစ်တဲ့အကြောင်းအမေရိကန်ကာကွယ်ဝန်ကြီး James Mattis ကတနင်္ဂနွေနေ့မှာပြောကြားပါတယ်။ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့သူကမပြောပါဘူး။ဒီမဟာဗျူဟာအသစ်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်တင်တာမကပါဘူး။အပြေးဝကျင့်သုံးမဲ့တောင်အာရှဆိုင်ရာမဟာဗျူဟာလည်းဖြစ်တယ်လို့ဝန်ကြီး Mattis ကပြောပါတယ်။လေလာတိရှိတာကတော့အမေရိကန်စစ်တပ်အနေနဲ့သူ့ရဲ့တာဝန်တွေကိုဆက်ပြီးတော့ဆောင်ရွက်သွားမှာဖြစ်တယ်လို့မျှော်လင့်ရတဲ့အကြောင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ရဲ့အကြီးအကဲဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆင်ကအာဖဂန်နစ္စတန်စစ်တပ်ရဲ့အထူးစစ်စင်ရေးတပ်ဖွဲ့အသစ်မှာတနင်္ဂနွေနေ့ကပြောကြားလိုက်ပါတယ်။ကျုပ်တို့ဟာခင်ဗျားတို့နဲ့အတူရှိနေပါတယ်။ကျုပ်တို့ဟာခင်ဗျားတို့နဲ့အတူဆက်ပြီးတော့ရှိနေပါလိမ့်မယ်ဆိုပြီးတော့သူကပြောကြားခဲ့တာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရေးကိစ္စဟာသမ္မတထရန့်အစိုးရအဖွဲ့အတွင်းတိတိတတ်တတ်အငင်းခုန်ဆွေးနွေးကြရတဲ့အရေးကိစ္စလည်းဖြစ်ပါတယ်ခင်ဗျာ။